ကမ္ဘာတဝန်းလူပေါင်းတန်းချီတည်ဆုံခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရဲ့ဇီးမြစ်ကိုအမေရိကန်ထိပ်တန်းထောက်လှမ်းအေဂျင်စီတွေထပ်မံစုံစမ်းစစ်ဆေးပြီးတွေ့ရှိချက်တွေကိုအများပြည်သူသိနေအောင်ထုတ်ပေါ်ပြောဆိုသွားမယ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။ရပ်ပေါင်း90ကျော်စုံစမ်းစစ်ဆေးမှုကတွေ့ရှိချက်တွေကိုအများပြည်သူကိုအပြည့်အဝချပြသွားမှာဖြစ်ကြောင်းလည်းအိုဟိုင်းိုးပြည်နယ်ကလီဗလန်းမြို့ကိုသွားဖို့ကြာသပတေးနေ့က Air Force 1အထူးလေယာဉ်ပေါ်မှာတက်ခင်သမ္မတဘိုင်ဒန်ကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ကိုဗစ်ကရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာတရုတ်နိုင်ငံတခွဲကန်းကနေစတင်ပြန့်နှံ့တာဖြစ်နိုင်တယ်ဆိုတဲ့ခန့်မှန်းပြောဆိုချက်တွေထွက်ပေါ်လာရကအမေရိကန်မျိုးသားတခွဲကန်းတွေပါဝင်လိုအပ်တဲ့ထောက်ကူတွေနဲ့ပြန်လည်စုံစမ်းစစ်ဆေးဖို့အင်ဂျီနီယာကဗရူးနွေကပဲညွှန်ကြားလိုက်တာဖြစ်ပါတယ်အမေရိကန်ထိပ်တန်းထောက်လှမ်းအေဂျင်စီတွေကတော့သူတို့ရရှိထားတဲ့အချက်အလက်တွေအရကိုဗစ် -19 ရောဂါပိုးဟာလူဖန်တီးတာဓမ္မမဟုတ်ရင်လည်းမျိုးပီစာပြုပြင်ထားတာမဟုတ်တဲ့အကြောင်းသိပ္ပံပညာရှင်တွေရဲ့ယူဆချက်ကိုလက်ခံတဲ့အကြောင်းပြီးခဲ့တဲ့နှစ်ထဲမှာပဲပြောဆိုထားကြတာပါဒါပေမဲ့လည်းတဘာဝမှာရှိနေတဲ့တရိတ်ဆန်ကနေလူကိုကုဆရာကပြန့်နှံ့ခဲ့တာလားဓမ္မမဟုတ်ရင်လည်းတခွဲကန်းတွေကနေမတော်တဆပြန့်နှံ့တာလားဆိုတာတွေကိုစဉ်းစားဆုံးဖြတ်နိုင်အောင်ထပ်မံရရှိတဲ့အချက်အလက်တွေထောက်လှမ်းရေးသတင်းတွေကိုလည်းမနာမနေဆက်လက်စုဆောင်းနေစေဖြစ်တယ်လို့လည်းပြောဆိုထားပါတယ်အမေရိကန်မျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးချုပ်ရဲ့ကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဗိုင်းရပ်စ်ပိုးရဲ့ဇီးမြစ်နဲ့ပတ်သက်တဲ့မေးခွန်းတွေကိုအပြည့်ပေးနိုင်အောင်ထောက်လှမ်းရေးအေဂျင်စီဆက်လက်ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားပါတယ်